ကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမူရစိတ်ကြွဆေးနဲ့လက်နက်တွေဖမ်းဆီးရရှိမှုအခြေအနေတွေကိုတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါတကဘာလုံးမှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်နေချိန်မှာပဲမြန်မာနိုင်ငံတွင်းဒီလပိုင်းမှာတရားမဝင်မူရစိတ်ကြွဆေးဖမ်းဆီးရရှိမှုတွေသရော်များများရှိနေပါတယ်ကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမြို့နယ်ရဲတပ်ဖွဲ့ဝင်တွေကမူရစိတ်ကြွဆေးပြားကာလတန်ဖိုးစက်သိန်းပေါင်း 9,600 ကျော်နဲ့အတူတနက်တလက်ကိုမနေ့ကဖမ်းဆီးရမိခဲ့တာပါဖားကမြို့နယ်ဘက်မှာမူရီစေးနဲ့တနတ်ဖန်းစီရမိကြောင်းလက်ဝဲသွဲရှိသူတွေကိုရဲတပ်ဖွဲ့ကနေစစ်ဆင်နေစေလို့ဖားကမြို့နယ်ရဲတပ်ဖွဲ့မှုယုံရဲဝန်ထမ်းတို့ကတီးပြုတ်ပြောပါတယ
်လက်တလုံးတော့ဟိုတရားခံစစ်စည်းစဲပဲရှိသေးတယ်ဗ
ျဖားကမြို့နယ်ရဲတပ်ဖွဲ့မှုနဲ့မြို့နယ်အုပ်ချုပ်ရေးမှုတို့ကနေမူရီစေးဝါလက်ဝဲသွဲရှိသူတွေကိုစစ်ဆင်နေပြီးတရားရုံးမှဆွဲချက်တင်ဖို့စစ်ဆင်နေစေလို့သူကဆိုပါတယ်မေလ23ရက်နေ့ကဖားကမြို့နယ်စိတ်မှုဝေခါလမ်းမကြီးကိုရဲတပ်ဖွဲ့ဝင်တွေကနေပိတ်ဆို့စစ်ဆေးရမှာမော်ရှန်ကြီးရွာရာသနာတက်လမ်းကြမ်းတိုင်းမောင်းနေလာတဲ့ဆိုင်ငယ်တစည်းပေါ်ကနေတစိမ့်မပါပန်းရောင်စေးပြားစုစုပေါင်း1000ပြားကိုတက်တဲ့နဲ့သူဖမ်းဆီးရရှိခဲ့ပါတယ်ဝင်းဆက်တွေကိုဆက်လက်ဖော်ထုတ်ရမှာ24ရက်နေ့မှာတော့စိတ်မှုကြီးရွာရောက်ကွက်တုံးတွေဥစော်ဆိုင်နေအိမ်ကိုရှာပွေခွေဝရမ်းနဲ့စစ်ဆေးရမှာနေအိမ်အောက်ထခန်းတွင်ဂဒင်ပေါ်ကတန်တစ်တာအတွင်းမှာစုစုပေါင်းစေးပြားတသိန်း 4,800 ပြားဘိန်းဖြူလို့ယူဆရတဲ့ဖြူဝါချားမှုတ်စပြားခွက်20ခွက်ဘိန်းစီခဲစေးထုပ်15ထုပ်ကာလတန်ဖိုးစုစုပေါင်း7,000 9,600ကျော်စီဇက်ဘီ07မျိုးစား 9mm ပစ္စတိုတနတလက် IBSAM ခဲရောင်ကားတစ်စီးတို့ကိုတွေ့ရှိသိမ်းဆည်းခဲ့ပြီးမူရင်းလက်ဝဲတွေ့ရှိသူ၄ဦးကတော့ဖခါရဲစခန်းကနေမူရင်းဥပဒေနဲ့အမှုဖွဲ့ရေးယူထားတယ်လို့အမည်မဖော်လို့သူမူရင်းရဲတပ်ဖွဲ့ဝင်တို့ကပြောပါတယ်စိတ်မှုကြီးရောအုပ်ချုပ်ရေးဖွဲ့ဝင်တို့ကလည်းမူရင်းစေဝါနဲ့လက်နဲ့ဖမ်းဆီးရမိကြောင်းပြောပါတယ်
ဟုတ်တယ်မင်းစီကသမီးတွေတော့စမောဆန်တီးရတာပူဇော်ပေါက်ကြလားမသိဟုတ်တယ်အဲ့မှာတမတ်တလက်နဲ့ချီပြီးနေတယ်ဒီဆိုပေါ့နော်အဲ့ဒါကတော့သိနေတယ
်ကချင်ပြည်နယ်ထဲမှာဆိုရင်ဖားကဒေတာဘက်မှာမူရစေးရောင်းဝယ်30မှုတွေပုံများနေတယ်လို့ကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူသူဖြစ်သူတော်ကြာခွန်ကပြောပါတယ
်မူရစေးဝါကဖက်ကမှလေဆိုင်းတောင်တော့မဟုတ်ဘူးလုံးချင်းမှလည်းဟိုမှာဒီတိုင်းကုန်စင်းရောင်းတယ်လို့လမ်းမှာဒီတိုင်းချင်းရောင်းတယ်လို့ပါပဲမော်နေနေဆိုတော့လေဒေတာခန်နဲ့အတွဲဆိုးကျိုးတွေတော့အများကြီးပေါ့စက်တစ်စကလေးတွေပေါ့နော်အချောင်းတွေမတက်ချင်တော့ဘူးနေပေါင်းစုံကလာတဲ့ကြောက်လာရှာတဲ့ကလေးတွေကအစပေါ့လေဒီလိုမျိုးမူရစ်ဆေးဝါးကများတဲ့ချိန်ကြတော့အဲ့ဒီရေမဆဲကုန်းမှလည်းတခိုးတွေပေါ်တယ်အချင်းချင်းရိုက်ကြတယ်ပတ်ကြတယ်ခိုးမှုတွေလူရက်မှုတွေပေါ့လေအဲ့လိုမျိုးတွေအများကြီးရှိတယ်
ကချင်ပြည်နယ်ဘက်မှာမူရစေးထုတ်လုပ်ရောင်းဝယ်30မှုတွေများနေပေမဲ့အာဏာပိုင်တွေကနေဖမ်းဆီးရေးမှုအပိုင်းအားနည်းနေတယ်လို့အရက်ဖက်ကချင်မူရတိုက်ဖြတ်ရေးဖွဲ့ခေါင်းဆောင်ဦးနော်တာကဆိုပါတယ်
တို့တော့လုပ်နေတယ်ဒါပေမဲ့ခိခိရောက်ရောက်ပြတော့သူတို့လုပ်နိုင်တဲ့အခြေအနေရှိမတွေ့ရဘူးဖမ်းတဲ့လည်းတကယ်ဟိုလိုင်းကြီးပေါ်တော့သူတို့ဖမ်းတာကသိမတွေ့ရဘူ
းဒီနေ့ဧပြီလနဲ့မေလတွင်မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်ကနေရှမ်းပြည်နယ်ကချင်ပြည်နယ်ရခိုင်ပြည်နယ်တွင်မူရစေးနဲ့လက်နက်တွေဖမ်းဆီးရရှိမှုကအရင်နှစ်တွေကထက်ပိုမိုများပြားလာနေပါတယ်။ဒီလိုစိတ်ကြွမူရစေးပြားတွေအများပြားဖမ်းဆီးရမိတာကိုကြည့်ရင်တကဘာလုံးက COVID-19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်နေချိန်မှာမူရခိုင်တွေကတော့မူရစေးထုတ်လုပ်ရေးနဲ့တရားမဝင်ကူတန်းရောက်ဝယ်မှုကိုအရှိန်ဟုန်မြင့်မြင့်ဆက်လုပ်နေကြတဲ့ဆိုတဲ့လက္ခဏာဖြစ်တယ်လို့ UNODC ကုလသမဂ္ဂမူရစေးဝါထိန်းချုပ်ရေးအေဂျင်စီအရှိတောင်အာရှနဲ့ပစိဖိတ်ရေးရာတာဝန်ခံဂျယ်ရမီဒေါက်ဂလတ်ကဘရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်